မြန်မာနိုင်ငံမှာအခုရက်ပိုင်း73စီကိုကုမ္ပဏီကြီးတွေစီကနေလို့တလောက်ဝယ်လို့မရတော့တဲ့အတွက်မန္တလေးတိုင်းအပါအဝင်မြို့နယ်အများစုမှာလောင်စာဆီဈေးတွေတက်နေပြီးတချို့ဆိုင်တွေမှာလက်ကျန်စီပြတ်မတော့အောင်ထိမ့်ပြီးရောင်းချနေရတယ်လို့73စီရောင်းချတဲ့လုပ်ငန်းရှင်တွေကအဗီယိုကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းအပြည့်အစုံကိုတော့ကိုသားညုံဦးကတင်ပြပေးမှာပါခင်ဗျာ။
ဒီဇယ်ဓာတ်ဆီတပိပါကိုတလအတွင်းကြက်3သိန်းလောက်ဈေးတက်သွားသလိုပဲစီတင်သွင်းတဲ့ပြည်တွင်းကကုမ္ပဏီကြီးတွေစီကနေပြီးတော့လူသလောက်ဝယ်လို့မရတဲ့အခြေအနေတွေကြောင့်နေမျိုးတချို့ကလက်လီဆိုင်တွေမှာ73စီပြက်လက်မှုတွေဖြစ်နေပါတယ်ဓာတ်ဆီဒီဇယ်ဆီစိုင်းမှာအယောင်မပြက်လက်အောင်လို့နေရာစုံကနေပြီးတော့ရရနီးနဲ့ဝယ်ယူရောင်းချနေရတယ်လို့ကောလင်းမျိုးက73စီစိုင်းပိုင်ရှင်တူကဗီဒီယိုကိုပြောပါတယ်အ
ဲညီမတို့ကနေရာကောင်းလို့ပြောတာဘာမှတနေရာနဲ့ဆိုတော့မရအောင်ဟုတ်တယ်ပြက်တယ်တော့လုံးလုံးမရအောင်ကျွန်တော်ခက်တော့ခက်ခဲရပါတော့အဲ့လိုမျိုးရောင်းရတော့ဟုတ်တော့နိုင်တူပရီမီယံကြလဲလူတော်ဆုံးမရအောင်ဒါနဲ့ပပပဲဝယ်လို့ရတယ်ဒီကအတက်ဖက်ပဲရအောင်ပါမင်းဒီလိုတော့ပုံမတက်သေးဘူးဒီကဒလာဆက်ဆံရင်တော့ဈေးတက်တာတော့တော်တော်တောက်သွားတယ်အဲ့တော့နှစ်သိန်းပဲရှိရအောင
်ပြီးပါကနေပြီးတော့73စီတင်သွင်းတဲ့ကုမ္ပဏီကြီးတွေကလည်းသူတို့လက်ထက်မှာစီလက်ကြံညော်နေနေတဲ့အတွက်တစ်ဆင့်ဝယ်ယူတဲ့လက်ကားအစီအစံတွေကိုလူတော်မပြီးနိုင်တာလို့လုပ်ငန်းရှင်တို့ကပြောပါတယ်ဒီကစားနဲ့ပတ်သက်ပြီးတော့မြေမြမှုအတွက်မြန်မာနိုင်ငံ73စီတင်သွင်းရောင်းချရတဲ့အသင်ကတောင်းရှိသူကိုဗီဒီယိုကဆက်သွယ်ခဲ့ပေမဲ့မြေမြွက်မရခဲ့ပါဘူး။မန္တလေးက73စီလက်ကားဆိုင်ရှင်တူကတော့ဒီရပိုင်းအတွင်းစီပြက်လက်သွားတဲ့လက်လီလက်ကားဆိုင်တချို့ရှိတယ်လို့ဗီဒီယိုကိုပြောပါတယ
်။စီရခါလေးပြက်သွားတဲ့အချိန်ကိုပုံပြွေကြီးရပြက်သွားတာ။အဲကိုယ့်လက်ထဲမှာစီရသူကသူ့လောက်ပဲလေ။ဟောဖြစ်နေတာလို့လက်ကားရောင်းမပေးနိုင်တော့အဲ့လိုချင်းချင်းထုတ်ထွက်သွားတယ်ပေါ့နော်။
ရခိုင်ပြည်နယ်စစ်တွေမျိုးက73စီရောင်းဆိုင်တွေမှာတော့ဒီဇယ်စီတွေအယောင်ရက်ထားတယ်လို့မြို့ကနေကပြောပါတယ်။73စီကလူတလောက်ဝယ်လို့မရတယ်လို့ဈေးကလည်းတပိပါကိုကျပ်သသိန်းလောက်တက်သွားတဲ့အတွက်လုပ်ငန်းရှင်တွေအတွက်ဈေးတွေပိုလာပါတယ်။ငါးဖက်စစ်လီတစ်စင်းဟာတလောက်ကိုဒီဇယ်ပိပါအလုံးကြီး100လောက်သုံးရတဲ့အတွက်အထွေထွေကုန်ကျစရိတ်နဲ့ဆိုလို့ရှိရင်သိန်းရာနဲ့ချီပြီးတော့ဈေးတွေပိုလာတယ်လို့ပင်လယ်ငါးဖက်လုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးမောင်မောင်စုကပြောပါတယ်။တက်ဆိုင်ဦးကြီးဌာနကနေပြီးတော့ short ဈေးနဲ့ရောင်းချပြီးတဲ့73စီနဲ့မလောင်းရတဲ့အခြေအနေမျိုးမှာပြန်ပါကနေပြီးတော့ဈေးကြီးပြီးပြီးတော့ဝယ်သုံးနေရတယ်လို့လည်းသူက view ကိုပြောပြပါတယ်။အ
ဲဝန်ကြီးကနားနေပြီးတော့သူတို့ရှိတဲ့ပြည့်ရလားလောက်တော့တခုလေတော့ပြည့်ရအခုတခါပြန်ပြီးတော့သုံးသိန်းကြီးသွားတော့ပြန်ကြည့်လာတယ်ဒီပေါ့ကျွန်တော်တို့ကခဏလေးပဲကြည့်သေးတယ်နေချင်းပဲရတော့ကိုကျွန်တော်တို့ကိုယ့်ကိုယ်ပဲပေါ့ဗျာကုမ္ပဏီတွေဆွဲနေတာတွေဝယ်နေတာပေါ့။ပေါ့ကြည့်ပေါ့ကိုစားမယ်ဘိုက်ကြက်ကဒီစကြီးလက်ရောက်တော့ပေါ့ဗျာ
။ဒီဇင်ဘာလ24ရက်နေ့ကတပိပါကို2,950ရှိတဲ့ premium diesel ကအခုဇန်နဝါရီလ24ရက်မှာတော့တပိပါကို3,680ပေါင်ဈေးရှိပါတယ်။ Octane 92တပိပါကို3,300ဝန်းကျင်ရှိပြီးတော့ Octane 95ကတော့တပိပါကို3,400ကျော်ဝန်းကျင်ရှိပါတယ်။စီးပွားကူးစက်ဌာနနဲ့73စီတင်တွင်းရောင်းချတဲ့တင်တို့ပူးပေါင်းပြီးတော့ဒီဇယ်ကိုပေါင်ဈေးထက်300ကျပ်လျှော့ပြီးတော့အထူးလျှော့ဈေးနဲ့ရောင်းချပေးနေတယ်လို့ကြေညာထားပါတယ်။မြန်မာနိုင်ငံအနှံ့ဆိုင်ပေါင်း200နီးပါးမှရောင်းချပေးနေတယ်လို့လည်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လက်ဆိုင်တွေမှာသွားဝယ်လို့ရှိရင်လက်တွေ့ဝယ်လို့မရတဲ့ခက်ခဲတွေရှိတယ်လို့ရန်ကုန်ရင်မောင်းတချို့ကပြောပါတယ်။ဒီဇယ်စီဈေးနှုန်းတွေမတက်အောင်လို့တော့စစ်ကောင်စီဘက်ကကြိုးစားဆောင်ရွက်နေပါတယ်လို့တော့ပြောကြားထားပါတယ်ခင်ဗျာ။